စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြန်လည်တိုက်ခိုက်မှုတွေရှိထားတဲ့ကယားပြည်နယ်လိုက်ကော်မြို့စင်မှာမနေ့အောက်တိုဘာ6ရက်နေ့ညကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်နဲ့ဘယ်အဖွဲ့ကြားတိုက်ပွဲဖြစ်ပွားတာလဲဆိုတာဒေသခံတွေမသိကြပေမဲ့စစ်တပ်ရှိတဲ့နေရာဘက်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေလိုက်ကော်မြို့ရက်ကွက်တချို့ပေါ်ကျခဲ့တဲ့အတွက်အရသာတူတေဆုံးပြီးတော့ကလေးငယ်အပါဝင်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါအပြင်လက်နက်ကြီးကြီးကျလို့နေတချို့လည်းပျက်စီးခဲ့ပါတယ်ဒီအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့မှတ်များသဖြင့်အောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
အောက်တိုဘာ6ရက်ဗုဒ္ဓဟူးနေ့ညကလွိုက်ကော်မြို့အထွေရေနီကန်ဧက600နဲ့နမ်ဘော1ရက်ွက်ဖက်မှာည9နာရီကနေည9နာရီအထိပြစ်ခတ်တံတွေကြားရပေမဲ့ဘယ်အဖွဲ့တွေကမှတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေလူနေနေဘက်ကိုကြားတဲ့အတွေ့အရသာတူတီဆုံးခဲ့တဲ့အပြင်ကလေးငယ်အပါအဝင်10ဦးကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူတူက VOE ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဒီကနေ့မနေ့လွိုက်ကော်စေယုံကြီးကိုပို့ဆောင်ပေးခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူကပြောပါတယ်
။အလုံးစစ်တရား၁ယောက်ကသေတယ်၁၀ယောက်ကထိတယ်။အဆူညံတာပဲသမီးလေးတဏှာမကောက်တင်နဲ့ကြာတော်ကြာတဲ့လက်နဲ့ကြီးတွေလက်နဲ့ကြီးတွေထုလိုက်ကြလိုက်တုံးတုံးပဲ။လက်နဲ့ကြီးတို့လက်နဲ့ငယ်ရောလက်နဲ့အလက်ကောတောက်ချောက်ပြစ်နေကြတာကျူတို့ဘလကောမျိုးတောင်ဘက်ကဖြစ်တာပေါ့။ဒီမျိုးအတွက်တောင်ဘက်ကတက်တီမှာဖြစ်တာပေါ့။တက်တီနဲ့အဲ့ဒီဘယ်သူနည်းနဲ့ဖြစ်လဲတော့မသိပါဘူး။သေဆုံးတဲ့လူကဒီလိုသူတို့အိတ်တူအိတ်ရှင်းမှာမအိတ်ဘုံကြတာပေါ့လေ။အဲ့ဘုံစားဆင်ထွက်လာပြီးတော့မှသူ့အိမ်နိုင်ရင်ပေါက်လို့မသူ့အထိသူကလေးလေး၅နှစ်ရတယောက်ပါ။ကြံခဲ့တာပေါ့။
စစ်တပ်ရှိတဲ့ဘက်ကပစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေထိမှန်လို့ပြည်သူတွေရဲ့နေအိမ်တချို့လည်းပျက်စီးဆုံးရှုံးခဲ့တယ်လို့အကူအညီပေးခဲ့တဲ့နောက်မြို့ကန်တူက VOE ကိုပြောပါတယ်
။ကျွန်တော်တို့ကလည်းလူနာတွားခွာခါကြတော့အဒီအိမ်ဟိုပျက်စီးမှုအတိအကျတော့ကျွန်တော်အဲ့လောက်ထိတော့မတိရဘူးပေါ့နော်။ဒီလမ်းပေါ်မှာတင်ထားတဲ့နေရာဆိုရင်တော့၄၅၀လုံးလောက်ထိတော့အိမ်ငယ်တွေရောအိမ်ကြီးတွေရောပေါ့နော်ထိကုန်တယ်ဗျ။အော်ဖြစ်တယ်ဖြစ်တယ်၃ကျင့်၄ကျင့်လောက်ရှိပြီဖြစ်တာ။ဟောက်ကအဖက်မှကြီးပဲဖြစ်တာဗျ။
မင်းညားကပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကတော့သူတို့အဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိသလိုဘဲအဖွဲ့နဲ့ဖြစ်တယ်ဆိုတာအတည်ပြုမပြောနိုင်သေးဘူးလို့သတင်းပြန်ကြားရေးတာဝန်ရှိသူတူက VOV ကိုပြောပါတယ
်။တိုက်ပွဲကကျွန်တော်တို့ KNDF နဲ့ဖြစ်တဲ့တိုက်ပွဲမဟုတ်ဘူးကျွန်တော်တို့ KNDF နဲ့ပါမနေဘူးမင်းညားလေနော်။ကျွန်တော် KNDF နဲ့ဖြစ်တော့မဟုတ်တဲ့တွေ့ကြမလို့တခြားဘီတူနဲ့ဖြစ်တယ်ဆိုတဲ့တည်းလဲကျွန်တော်ယနေ့ချစ်တီပြူလို့မြတ်တယ်။သူတစုတဖွဲ့လာလို့မရှိဘူး။ဦးနဦးကလာသူတို့သွားပြီးတော့မှပြစ်တယ်လို့မျိုးအဲ့ဒါကိုအင်ဒီပေါ်မှာစီကောစီဖက်ကပြက်လဲပြီးတော့မှညံတာပြစ်တဲ့အနေထောင်းရှိတယ်လို့မြင်မိတယ်
။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လိုက်ကော်မြို့ရင်းနီကံမှာစက်တင်ဘာ23ရက်နေ့ကလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ရီချားမှအပြန်အလှန်ပစ်ခတ်မှုတွေအတွင်းအရသာတူတနက်တန်ရာရခဲ့ပြီးနေအိမ်တွေလည်းပျက်စီးခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်တွေအဲ့ဒီဘက်မှရှိနေတဲ့အထင်နဲ့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးလက်နက်ငယ်နဲ့မကြာခဏလှမ်းပစ်တာမျိုးရှိတယ်လို့လိုက်ကော်ဒေသခံတွေကပြောပါတယ်။လိုက်ကော်မြို့နယ်ကုန်းတာရွာတဝိုက်မှာစက်တင်ဘာ29ရက်နေ့ကကရင်နီပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြမ်းတိုက်ပွဲပြင်းထန်ခဲ့သလိုစက်တင်ဘာ30ရက်နေ့မှာလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ကြေးရွာဘက်ကိုအဆက်မပြတ်ပစ်ခတ်လို့ကုန်းတာရွာကနေအိမ်10လုံးလောက်မိလောင်ပျက်စီးသွားသလိုရွာ6ရွာထဲမှနေအိုးအိမ်ဆွန့်ပြီးတော့တောတောင်တွေထဲမှာထွက်ပြေးနေရတယ်လို့ဒေသခံတွေက VOE ကိုပြောထားပါတယ်။စစ်တပ်အာဏာသိမ်းမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့ခုခံတွန်းလှန်ဖို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာ9ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်ပိုင်းကရင်နီနယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြင်းထန်လာပြီးစစ်ကောင်စီတပ်တွေဘက်ကအင်အားတိုးဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။